စီးရဲတင်းမှနေဆဲရခိုင်ပြည်နယ်အတွင်းကပုံနှံကျွန်းမြို့နယ်ပန်းနီလာကြီးရွာမှာမင်းညပိုင်းကရဲတပ်ဖွဲ့ရင်တန်းဘုံခွဲတိုက်ခိုက်ခံရလို့ရဲတပ်သား2ဦးသေဆုံးခဲ့ပါတယ်။တင်မုံတန်းကြီးရွာဘက်မှလည်းလက်နက်ကြီးကြီးစံပောက်ကွဲမှုကြောင့်ရွာသား2ဦးသေဆုံးခဲ့ပါတယ်။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကို VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်ပုံနှံကျွန်းမြို့နယ်တွင်ကြံခင်းကြီးရွာနှင့်ပန်းနီလာကြီးရွာကြားမှာမနေ့ကဖေဖော်ဝါရီ29ရက်နေ့ညနေပိုင်းကကြောက်တော့ဘက်ကလာတဲ့ရဲရင်တန်းဘုံခွဲတိုက်ခိုက်ခံရတာလို့ပန်းနီလာကြီးရွာသားလူကပြောပါတယ်
။မနေ့ကနိုင်ခွေးတော့ကလည်းပေါက်တိုင်ကြတယ်ကြောက်တော့ကနဲ့ဒရူကာ၄၅စီတော့သွားတယ်လေရေကားလည်းပြောတယ်ချစ်ခဲမို့တော့ကားနှစ်စီတော့နာတော့တယ်ပြူတော့တယ်ပြောတယ်နောက်ပြီးရေသားမျိုးလည်းဒီဆူဆူရှိတယ်ပြောတယ်လမကြီးတိုင်ကဘုံတိုင်ကတော့ငါချက်ချက်ချက်ကြတယ်လမကြီးနဲ့ဘုံတိုင်နဲ့ကျွန်တော်ခွေးလို့ရတယ်တင်ကြတာပေါ့အေးလုတ်တယ်ဘာလုတ်တယ်လည်းမတိကြဘူးဘယ်လိုလုတ်တယ်လည်းမသိဘူးအဲ့ဒ
ါအခုလိုရဲရင်တန်းတိုက်ခိုက်ခံရတဲ့ဆိုတာကိုပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးအောင်တန်းတင်ကလည်းအတိပြုပြောဆိုပါတယ
်တန်းတင်ကနားမှာဘုံခွေးတွေကဘုံမဟုတ်ဘူးတဲ့ရလို့ကြားတယ်နောက်ခစ်တာတွေကြားတယ်ပုံနာကျုံမျိုးနေမြောက်ဖက်ရူတီယုံနဲ့ပုံနာကျုံကြားအလိမ်ပါပေါ့ပုံနာကျုံတောက်တော့လမ်းမှာပေါ့
ရဲရင်သားတွေကိုတိုက်ခတ်တဲ့ဖြစ်စဉ်ဟာအေးအေးရခိုင်တပ်မတော်လက်ချက်လို့တေဒခန်တွေကယူဆနေပေမဲ့အခြေအနေမှန်ကိုသိရှိဖို့အေးအေးပြန်ကြားရေးကိုဆက်တွယ်ခဲ့ပေမဲ့လည်းဆက်တွယ်မရရှိခဲ့ပါဘူးဒီလိုရင်နှန်းတိုက်ခတ်ခံရမှုနဲ့ပတ်သက်လို့ဘုံနှကျုံရဲတပ်ဖွဲ့မှုရုံးကိုဆက်တွယ်ခဲ့ပေမဲ့ဖုံးလက်ခံဖြေဆူမဲ့တို့မရှိခဲ့ပါဘူးရခိုင်ပြည်နယ်တွင်ဘူရီတောင်ရတိတောင်ကြောက်တော်မြောက်ဦးဘုံနှကျုံစတဲ့မြို့နယ်တွေမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေးအေးဖွဲ့တို့စိုက်ပွဲတွေရက်ဆက်ဆုတ်သလိုဖြစ်ပွားနေတာပါတိုက်ပွဲဖြစ်ပွားပြီးကြံရိုက်ခဲ့တဲ့လက်နက်ကြီးတွေကြောင့်ဒေသခံရွာသားတွေရဲ့အသက်အန္တရာယ်ဆုံးရှုံးတာတွေလည်းရှိနေပါတယ်။မနေ့ကပုံနှချုံမြို့နယ်တင်မုံတန်းကျေးရွာမှာစစ်တွင်းကြံရိုက်တဲ့လက်နက်ကြီးကြီးပောက်ကွဲမှုကြောင့်ခမီတိုင်းသားလေမယားနှုတ်ဦးသေဆုံးသွားတယ်လို့တင်မုံတန်းအုပ်ချုပ်ရေးမှူးဦးသိန်းဝင်းကပြောပါတယ်။
ကျွန်တော်တို့ဒီအထက်တမုန်းကနေမှတမိုင်းတလုံးရှိတဲ့နေရာမှာသူတို့ကစောင်းနေရတဲ့အဲခွေရင်းနဲ့ဒီလက်နေကြီးဆန်လာဘုံလောက်သူတို့မှရောက်မှပြောက်ရှင်မှလောက်မှတင်ထားတယ်။အဲဒါအပြင်မှာအခွေးနှခွေးလောက်လေးကမှဆန်မှာပဲပောက်ပွေးမှတယောက်ကချစ်ချင်းပြေးတော့တယ်ယောက်ျားကဒီကလေးကြတော့အသက်ရှင်နေတယ်ရှင်နေလို့ကျွန်တော်ဆေးရုံလာတဲ့အခါမှာပဲဆေးရုံမှာလည်းမရောက်ဘူးမရောက်ခင်မှာပဲဆုံးတော့ပါတယ်ခင်ဗျ။အဲဒီပုံမှာလူလေးရပါတယ်။ဒီညီမကဒဏ်ရာတန်ရှင်းမရှိဘူး။နောက်တရားကလည်းတရားတယ်ချင်းချင်းကြီးကသူကမင်းကျော်ကပြုတ်ဖူးနဲ့သူတယ်လို့ပြောတာပဲဘုံဘောက်ကိုလည်းလည်းကြီးနဲ့တိုက်တဲ့ဘုံပုံစံမျိုးဖြစ်နေတယ်
တင်မုံတန်းကြီးရွာဟာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲကြောင့်လူကြီး600ကျော်စစ်ပီးတင်းချောင်းနေရတဲ့ဒုက္ခတဲ့စခန်းတစ်ခုလည်းဖြစ်ပါတယ်လက်ရှိရခိုင်ပြည်နယ်မှာတရက်ပိုင်းတွင်ဘုံပောက်ကွဲမှုတွေဆက်တိုက်ဖြစ်ပွားနေပါတယ်ဖေဖော်ဝါရီ26ညနေပိုင်းရခိုင်ပြည်နယ်ကြောက်ဖြူမြို့အထွေထွေအုပ်ချုပ်ရေးမှူးရုံးမှာဘုံပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ10ယောက်ခန့်အထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဖေဖော်ဝါရီ25ရက်နေ့မှာလဲဘူရီတောင်မြို့စစ်စင်ရေးကိုကဲမှုစစ်ဌာနချုပ်စာကကဆန်ကတအတွင်ဘုံပောက်ကွဲမှုဖြစ်ပွားခဲ့ပြီးမြန်မာစစ်သားရာရှိဇနီးတဲ့တူသေဆုံးခဲ့တယ်လို့တပ်မတော်ပြောရေးဆိုခွင့်ရှိသူကပြောပါတယ်ဒီပောက်ကွဲမှုမှာရခိုင်တပ်မတော်ကလှုပ်ဆောင်တယ်လို့တပ်မတော်ဘက်ကပြောဆိုပြီးမဲ့ရခိုင်တပ်မတော်ဘက်ကသူတို့ဘက်ကလှုပ်ဆောင်တာမဟုတ်ကြောင်းညှင်းဆိုထားပါတယ်ခင်ဗျာ